မ္မနိုင်ငံကြီးမှာအမျိုးသမီးတွေပါဝင်မှုအရင်ထက်ပိုများလာတယ်ဆိုပေမဲ့အမျိုးသမီးတွေအနေနဲ့နိုင်ငံရေးဥဆောင်မှုအပိုင်းနဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာပါဝင်မှုအားနည်းနေတုံးပဲလို့အမျိုးသမီးနိုင်ငံရေးသမားတွေနဲ့တက်ကြွလှူရှားသူတွေကပြောပါတယ်ဒီလိုပါဝင်လာနိုင်မှုအတွက်ကိုယ်တိုင်ရဲ့အကျိုးပန်းအားထုတ်မှုအပြင်အစိုးရကပါပံ့ပိုးဖို့လိုကြောင်းထောက်ပြကြပါတယ်မတ်ကင်ဖြူတွေကဆက်ပြီးပြောပြမှာပါ
ဒီမတ်သမိုင်းတခြားနိုင်ငံကြီးလှူရှားမှုတွေမှာအမျိုးသမီးရေးတက်ကြွလှူရှားသူတွေအများကြီးရှိခဲ့ပေမယ့်နိုင်ငံရေးဦးဆောင်မှုအပိုင်းနဲ့တိုင်းပြည်ရဲ့အရေးကြီးဆုံးဖြတ်ချက်တွေထပ်မတက်နေရတယ်မှာတော့အမျိုးသမီးတွေအလုံးလောက်နေရာရတာမရှိခဲ့ပါဘူး။နိုင်ငံလူဦးရေတဝက်ကျော်ရှိတဲ့အမျိုးသမီးတွေနိုင်ငံရေးရာတွေမှာပါဝင်လှူရှားဖို့အရေးကြီးတယ်လို့ဒီလိုပါဝင်လာအောင်အမျိုးသမီးတွေကိုယ်တိုင်ရဲ့ကြိုးပမ်းအားထုတ်မှုနဲ့အားလုံးရဲ့ပံ့ပိုးမှုတွေလိုအပ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလို့အမှုဆောင်အဖွဲ့ဝင်ဒေါက်တာမေဝင်းညင်းကပြောပါတယ
်။မျိုးရေးအခန်းကဏ္ဍကဒါမှကိုအရေးကြီးပါတယ်။အဲ့အတူတော့မြန်မာနိုင်ငံကနော်အခုဆောင်တော့ပြောပြောဟိုတခုစီးဆိုပေမဲ့မတူရဘူးအများကြီးပြန်ပြောရတယ်နော်အခုအများကြီးမှာတော့တခြားအစီအစဉ်မှာအများကြီးဒီပစ္စည်းတွေကညံ့နေရခဲ့ဘူးဆက်တဲ့အလို့ဆက်ပြီးလောက်အောင်ပဲအခုအမျိုးသမီးတွေကကိုယ်တိုင်နဲ့အရင်ချင်းပြောအောင်လုပ်ပြီးတော့ကိုယ်တိုင်ရဲ့အတွက်ကိုယ်ဦးဆောင်တဲ့ကဏ္ဍကိုပြဝစွာအသုံးချနိုင်လို့ဆိုရှင်တော့အဲ့ဒီပါတီမှာလုပ်နေတဲ့ဒီပစ္စည်းတွေဆက်ဆိုပါလို့ပြောဦးဆောင်တဲ့ဒီပစ္စည်းတွေဆိုတော့ဆက်အလုံးမတောင်းရှိပါတယ်လို့ဒါသုတ်ကိုက်ကြီးဆိုတာအင်းကြီးနဲ့ဥဆောင်မှုကဏ္ဍမှာပါဝင်လာမယ်ဆိုရှိရင်အခုဒီမှာနိုင်ငံကြီးကဆိုအချမ်းမှလာတာကဘာဘာကြီးတော့တိုင်းနိုင်ငံကိုကြားရတယ်လို့အဲ့လိုပြောခဲ့ပါတယ
်မြန်မာနိုင်ငံကအမျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့တန်းတူအခွင့်အရေးမရသေးတာမှနေလေအခုအစိုးရလက်ထက်မှာတော့အရင်အစိုးရအဆက်ဆက်လက်ထက်တွေမှာနဲ့မတူတဲ့ဒီအမျိုးသမီးနိုင်ငံကြီးခေါင်းဆောင်တွေနဲ့လွှတ်တော်အမတ်တွေပို့ပြီးတော့များလာတာဟာအားရစရာထုတ်တက်မှုဖြစ်တယ်လို့ NLD ပါတီကိုစားပြုအမျိုးသားလွှတ်တော်အမတ်တူဖြစ်တဲ့ဒေါ်နော်ဆူဇန်နာလှလှဆူကပြောပါတယ
်။ဒါနိုင်ငံလေးနဲ့ရှင်လို့မရတော့လေပဲပြီးခဲ့တဲ့လွတ်တော်တက်တန်းနဲ့ရှင်လို့ရှင်တော့ဒါအတိုးတက်လာတယ်လို့မြင်တယ်။နောက်ပြောဟိုအရင်တော့ဆိုလို့ရှိရင်ဒါဝင်ကြည့်တော့နေလားဆိုရင်ဒါတိုင်းနဲ့ပြည်နယ်မှာဆိုကီးတယ်လေသူတက်အကြီးကြာမှမရှိဘူး။အဲ့ဒီမှာဆိုလို့ရှင်လည်းပဲအမျိုးသမီးဝင်ကြီးချုပ်တွေနေရာရလာတယ်လေ။ဒါအရင်တော့ဆိုလို့ရှင်သမိုင်းဆောင်ဆောင်မှာမရှိခဲ့တဲ့အနေအထားမျိုးပေါ့နော်။
လက်ရှိမြန်မာနိုင်ငံရဲ့လွတ်တော်နေရပေါင်းမှာမြို့သမီးလွတ်တော်အမတ်က14ရာခိုင်နှုန်းရှိပါတယ်။အရင်လွတ်တော်မှာတော့အမျိုးသမီးကိုယ်စားလှယ်ဦးရေက6ရာခိုင်နှုန်းသာရှိတာကြောင့်အရင်လွတ်တော်တပ်တန်းနဲ့နှမ်းရှင်ရင်တော့အခုရေတွက်ကအများကြီးတိုးတက်လာလာပါ။ဒါနဲ့လည်းနိုင်ငံရဲ့အုပ်ချုပ်ရေးကဏ္ဍအသီးသီးနဲ့အရေးပါတဲ့ဥဆောင်မှုနေရာတွေမှာအမျိုးသမီးတွေအခုထက်နေရာရဖို့လိုအပ်တယ်ဆိုတော့တက်ကြွလှူရှားသူတွေကထောက်ပြပြောဆိုနေကြတာပါ။လွတ်တော်ထဲမှာနောက်အစိုးရအဖွဲ့ထဲမှာမြို့သမီးတွေကုထက်ပို့ပြီးတော့ပါဝင်လာဖို့ကတော့အစိုးရကိုယ်တိုင်ကတင့်တော်တဲ့မူဝါဒတွေချမှတ်ပြီးအကောင့်ထဲပေါ်လှုပ်ဆောင်ရမှာဖြစ်တယ်လို့ WLB မြို့သမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့မူဝါဒရေးရာဦးဆောင်ဖွဲ့ဝင်တဦးဖြစ်တဲ့မမွန်နေလီကပြောပါတယ
်။အစိုးရရဲ့ policy တစ်ခုအနေနဲ့ချမှတ်ပြီးတော့မြို့သမီးပါဝင်ရေးကိုလှုပ်ဆောင်သွားမယ်ဆိုလို့ရှိရင်အများကြီးဖြစ်နေတဲ့ဟာရှိတယ်။ဒါပေမဲ့အခုလက်ရှိမှာမြို့သမီးတွေပါဝင်ဖို့အတွက်မြို့ policy ရရောဒီဥပဒေအရရော constitution ဟိုမှာဟိုနိုင်ငံကဒီကိစ္စတွေကတိတိကျကျဖော်ပြထားတာမရှိဘူးပေါ့နော်ဒီမျိုးသမီးတွေအခမ်းအနားမျိုးသမီးတွေနေရာရေးမှာပါဝင်ဖို့မြင့်တင်ဖို့အတွက်ဆိုလို့ရှိရင်ဆိုရှိဖို့အခြေခံဥပဒေမှာကိုနိုင်ငံကဒီဟာကိုတိတိကျကျပေါ့နော်ခြေပြင်းရေးသားဖို့အရေးကြီးရောပေါ့အမျိုးဆုံးဆုံးချွေရခိုင်လို့ဆိုတော့ဇန်တမတ်ချက်နဲ့လုံဆောင်သွားမယ်ဆိုလို့ရှိရင်နောက်ငါးရက်ဆင်းရဲဆိုလို့ရှိရင်မျိုးသမီးရဲ့ပါဝင်မှုကအများကြီးတိုးတက်လာနိုင်ဖို့အခြေအနေရှိတာပေါ့နော
်မျိုးသမီးတွေရဲ့စွမ်းဆောင်ရည်နဲ့သူရဲ့ခန္ဓာနာကိုမြင့်တင်နိုင်ဖို့ရည်ရည်အခုသတင်းပတ်ကိုအမျိုးသမီးများရဲ့တရပတ်အဖြစ်အန်ဒီအစိုးရကသတ်မှတ်ထားပြီးတော့အထိတ်နဲ့အခမ်းအနားတွေနဲ့အစီအစဉ်တွေကိုကျင်းပပြုလုပ်နေပါတယ်အမျိုးသမီးများရဲ့တရပတ်စတင်ဖွင့်နေတဲ့ဒီနေ့လာနေမှာဘူးပဲနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့မြန်မာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံပြီးတော့လုပ်ငန်းခွင်အသီးသီးမှာအမျိုးသမီးတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းဆွေးနွေးခဲ့ကြပါတယ်။ကမ္ဘောဇာပန်လုပ်ငန်းတွေပူးပေါင်းကျင်းပနေတဲ့ဒီအမျိုးသမီးများရဲ့တရပတ်လှူရှားမှုတွေထဲမှာတော့အမျိုးသမီးရေးရာနဲ့ဆိုင်တဲ့ဆွေးနွေးပွဲတွေမှတ်တမ်းရုပ်ရှင်တွေကြားပါတာအပြင်အမျိုးသမီးစာရေးဆရာမတွေကဟောပြောတဲ့စာပေဟောပြောပွဲတွေအမျိုးသမီးရေးဆိုင်ရာစာအုပ်ပွဲတွေအားကစားပြန်ပွဲတွေကိုပါပြုလုပ်သွားမှာဖြစ်ပါတယ်ရှင်။